ရန်ကုန်မြို့ Traders Hotel မှာဘုံပေါက်ကွဲကြတာနဲ့ပတ်သက်ပြီးမတင်ငါသူ6ဦးကိုစစ်ဆေးနေပြီဖြစ်တယ်လို့မြန်မာစစ်အစိုးရရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ Traders Hotel မြက်ခင်းပေါ်မှာတောက်ကြနေကဘုံတစ်လုံးပေါက်ကွဲခဲ့ပြီးထိခိုက်ဒဏ်ရာရရှိသူတဦးတယောက်မှမရှိသလိုအကြီးအကျယ်ပျက်စီးထိခိုက်တာတွေလည်းမရှိဘူးလို့သိရပါတယ်။ရဲချုပ်ဗိုလ်ချုပ်ခင်ကြီးကဒီဘုံပေါက်မှုနဲ့ပတ်သက်ပြီးလူ6ဦးကိုစစ်ဆေးမေးမြန်းနေပြီဖြစ်ကြောင်းဒါပေမဲ့ဘယ်အဖွဲ့အစည်းရဲလို့တော့အပြစ်တင်ခြင်းမရှိသေးပဲစုံစမ်းစစ်ဆေးနေသေးပဲလို့ဆိုပါတယ်။တာဝန်ရှိပုဂ္ဂိုလ်တွေကအစိုးရကကြေညာချက်ထုတ်ပြန်ရမှာတော့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး KNU ကရင်မျိုးသားစည်းရုံးနဲ့စွန့်အမြင့်မြန်မာကျောင်းသားစစ်တီတော်များအဖွဲ့တို့ကဒီပောက်ကွဲမှုကိုနောက်ွယ်ကကြိုးကင်ခဲ့ကြတယ်လို့စွပ်စွဲထားပါတယ်။မြန်မာစစ်ဆိုးရပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်စန်းကတော့အာဏာပိုင်တွေကတီးခြားဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးကင်တွယ်ဆောင်ရွက်နေပြီဖြစ်ကြောင်းပြောပါတယ်။လုံခြုံရေးတင်းကျပ်လာတဲ့ရန်ကုန်မြို့မှာမကြာသေးမီကာလတွေအတော်အတွင်းပေါက်ကွဲမှုတွေဖြစ်ပွားခဲ့ရာစစ်ဆိုးရကပြည်ပရောက်အတိုက်ခံအဖွဲ့အစည်းတွေကိုပုံမှန်ဆိုသလိုအဖြစ်တင်လေးရှိပါတယ်။တချို့အတိုက်ခံအဖွဲ့တွေကတော့အဆိုးရအနေနဲ့လုံခြုံရေးတင်းကျပ်ဖို့အကြောင်းကြားချက်ကောင်းအောင်ပြည်ပေါက်ကွဲမှုတွေကိုအဆိုးရနဲ့ဆက်နွယ်နေတဲ့အဖွဲ့တွေရဲ့လုပ်ရဖြစ်တယ်လို့ပြောဆိုကြပါတယ်။